မြန်မာနိုင်ငံမှာတာဝန်သိတဲ့ယင်းနှိမ့်နှံမှုတွေလှုပ်လာလှုပ်ကြဖို့အတွက်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပြီးမြန်မာလူထုနဲ့ပတ်သက်လို့ယင်းနှိမ့်နှံကြဖို့ကိုလည်းတိုက်တွန်းပါတယ်မြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတဲ့ Invest မြန်မာ Summit 2019အဖွဲ့မိကုံးမှာဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုတိုက်တွန်းသွားတာပါဒီဆွေးနွေးပွဲမှာစိုက်ပျိုးရေးနဲ့ပတ်သက်တာမျိုးကိုတည်သန့်ထဲသွင်းဆွေးနွေးစေချင်တယ်လို့စီးပွားရေးလုပ်ငန်းရှင်တူကလည်းပြောပါတယ်ဒီရေမြော်ဝိုင်းသတင်းတော့ကိုကောင်းဆန်ဟိန်သတင်းပေးပို့ထားပါတယ
်ဒီကနေ့တင်းလာနေရစပီးနေပြီးတော့မှနေ့ကြာကျင်းပါတဲ့ယင်းညွန့်နယ်မှုဆိုင်ရာဆွေးနွေးပွဲဖွင့်ပွဲအခမ်းအနားမှာပြောတဲ့မိကွန်တဲစီးပွားရေးနဲ့ယင်းညွန့်နယ်မှုဆိုင်ရာလှုပ်ဆောင်ထားတဲ့အပြောင်းလဲတွေနဲ့မြန်မာနိုင်ငံရဲ့အသာချက်တွေကိုထောက်ပြပြီးမြန်မာနိုင်ငံမှာတာဝန်သိတဲ့ယင်းညွန့်နယ်မှုတွေလာပြီးလှုပ်ဆောင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းဖိတ်ခေါ်လိုက်တာပ
ါ So please do come to Myanmar soaking in an atmosphere
မြန်မာနိုင်ငံကိုလာခဲ့ကြပါအခွင့်အလမ်းတွေပြည့်နှက်နေတဲ့အခြေအနေတစ်ခုကိုအချိန်ယူလေ့လာပြီးအတွေ့အကြုံတွေရယူကြပါတက်လွင်ပြီးအားပြည့်အင်ပြည့်တက်ဝင်လှူရှားနေတဲ့ကျမတို့ရဲ့စီးပွားရေးကိုကိုယ်တိုင်ကိုယ်ကျလာကြည့်ပေးကြပါ
အကြီးမားဆုံးယင်းနှိမ့်နယ်မှုဟာမြန်မာလူထုမှာယင်းနှိမ့်နယ်တာဖြစ်ပြီးဒီလိုယင်းနှိမ့်နယ်မှုမျိုးလှုပ်ဆောင်ကြဖို့လဲဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောဆိုသွားပါတယ်ဒါအပြင်ပြည်အောင်စုအစိုးရပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကပုဂ္ဂလိကကန္တာလက်တွဲလှုပ်ဆောင်ပတ်တွေနဲ့အတူယင်းနှိမ့်နယ်မှုဆိုင်ရာအဆိုပြုချက်အသီးသီးကိုထုတ်ဖော်တင်ပြခွင့်ရမယ့်ကြီးမားတဲ့အခွင့်အလမ်းဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်ဒီယင်းနှိမ့်နယ်မှုဆိုင်ရာဆွေးနွေးပွဲမှာစစ်မှုဝင်ကြီးဌာနအပါအဝင်တိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေကသက်ဆိုင်ရာဒေသလိုက်ယင်းနှိမ့်နယ်မှုဆိုင်ရာအချက်လက်တွေကိုတင်ပြခဲ့ကြပြီးသူတို့ပြည်နယ်တိုင်းတွေမှာလာရောက်ယင်းနှိမ့်နယ်ပုဂ္ဂိုလ်လည်းဖိတ်ခေါ်ကြတာပါရခိုင်ပြည်နယ်မှာယင်းနှိမ့်နယ်ပုံနဲ့ပတ်သက်ပြီးပြည်နယ်ဝန်ကြီးချုပ်ဦးညီပုကလည်းအခုလိုတိုက်တွန်းပြောဆိုသွားပါတယ်
။ဒီ investment လုပ်မဲ့သူတွေအတွက်ကလုံနိုင်တဲ့အခွင့်အရေးနဲ့နေရာတွေအများကြီးရှိပါတယ်။အဲ့ဒါတွေမှာပို့ပြီးတော့လုပ်မယ်လို့ဆိုရင်ခုနကဟိုစိုးရိမ်မှုရှိတဲ့အနေချင်းပြဿနာလေးတွေဟိုစိုးရိမ်ကြာခုနကင်းတဲ့ဒီဒေတာအစ်စ်ပိုင်းလေးတွေအဲ့ဒါတွေကအလိုလိုပြေပြောက်သွားပြီးတော့အဲ့ဒီဒေတာတွေကိုလည်းကျွန်တော်ပို့ပြီးတော့ညှင်းဆွဲတင်နေပါတယ်။ဒီဘက်ကလုံနိုင်တဲ့နေရာတွေလုံနိုင်တဲ့အခွင့်အရေးတွေကိုများများလုံနိုင်နေတယ်ဘုကကနေရာတွေကအလိုလိုဟိုဟာရော့ပြီးတော့ပေါ့နော်အဲ့ဒီမှာပြည်တယ်သွားမယ်အနေနဲ့ကျွန်တော်အဲ့လိုလေညှော်လင့်ထားပါတယ်
ကိုယ်တိုင်တက်ရောက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တူဖြစ်သူဦးကျော်တက်ကတော့သူဖြစ်စီချင်တာကိုအခုလိုပြောပါတယ
်ကျွန်တော်ကတော့ဒီမှာတော့နောက်ပိုင်းဆက်ဖြစ်ချင်တာတော့စက်ပြူးနဲ့ပတ်သက်တဲ့အခြေခံနဲ့ investment တွေကိုဘယ်လိုနိုင်ငံတော်ကခေါ်ပြီးမဲ့စက်ပြူးနဲ့ပတ်သက်တဲ့ဒီနေရာကိုဖွင့်ပြဖို့ဒီကအဲ့လိုမျိုးဟာတွေတော့ဟုတ်ပြီကျွန်တော်လည်းတော့ပါပဲ
အခုကျင်းပနေတဲ့ပွဲမှာပြောင်စုအစ်စ်နဲ့ဒေသဆိုင်ရာအစ်စ်စီမံကိန်းပေါင်း200ကျော်ကိုဖော်ပြထားပြီးစုစုပေါင်းယင်းနှိမ့်နယ်မှုပမာဏမှာအမေရိကန်ဒေါ်လာ20ဘီလီယံကျော်ရှိတယ်လို့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်တယောက်သူပေါင်း1600ကျော်ရှိပြီးပြကန်းဖွင့်လှစ်ပြသတဲ့ကုမ္ပဏီပေါင်း40ရှိတယ်လို့လည်းပြောထားပါတယ်အခုလိုပွဲမျိုးကိုတော့နောက်နှစ်ဆင်ကျင်းပသွားနိုင်ဖို့စူးစမ်းမယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ